ကောင်းဆောင်လေးဦးကြည်လေးကြီးတွေ့ဆုံဖို့ဆိုပြီးတော့ဒေါက်ဆန်းစုကြည်ဘက်ကတောင်းဆိုပြီးနောက်ပိုင်းတိတ်မကြခင်ကပဲကောင်းဆောင်14ယောက်နေပြီးတော့မှတွေ့ဆုံခဲ့ကြတာတွေ့ရပါတယ်ခင်ဗျာဒေါက်ဆန်းစုကြည်ကတော့ဒီ14ယောက်တွေ့ဆုံပွဲကိုတိတ်သဘောကျအားရဖို့မရဘဲနဲ့သူအရင်တောင်းဆိုထားတဲ့ကောင်းဆောင်၄ယောက်တွေ့ဖို့ကိစ္စကိုပဲလိုချင်တယ်ဒီတောင်းဆိုချက်ကိုစွန့်လွတ်မှာမဟုတ်ဘူးလို့ပြောနေတာတွေ့ရပါတယ်ခင်ဗျာဘာကြောင့်ဒီလိုကောင်းဆောင်၄ယောက်တွေ့ဖို့ဒေါက်ဆန်းစုကြည်ဘက်ကစုကင်ထားရတာလဲဒီ၄ယောက်တွေ့ဆုံနိုင်ရေးအလားအလာကောဘယ်လောက်ထိအားရစရာရှိပါလဲခင်ဗျာ
ကျွန်တော်တို့ကအချိန်အားဖြင့်ကျွန်တော်တို့ခေါင်းဆောင်၄ယောက်တွေ့ဆုံတာဘယ်သူမှမခွဲခြားတာမဟုတ်ဘူးတကယ်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရဲ့အခြေအနေကလက်တွေ့ကြတဲ့တောင်းဆိုမှုလို့ကျွန်တော်တို့ဒီလိုယုံကြည်ပါတယ်ဒါကြောင့်ဒီဥစ္စာကိုဆက်လက်ထိုင်ဆွဲရမယ်ပြီးခဲ့တဲ့တွေ့ဆုံပွဲကတော့ဒါတွေ့ဆုံတာတသက်ပဲနိုင်ငံရေးရည်ရွယ်ချက်ကိုလည်းဒီမှာဘာမှထူးထူးခြားခြားပြတာမရှိဘူးအဲ့ဒါကြောင့်ဒီလေးဦးတွေ့ဆုံရေးကိုဆက်လက်ပြီးတော့ထိုင်ဆွဲရမယ်လို့သူဆိုတာရှင်းလင်းသွားတာပ
ါလေးဦးတည်တံ့တွေ့ဆုံမယ်ဆိုရင်တော့ခင်ဗျာဘယ်လိုတွေများထူးခြားမှုတွေရှိလာမလဲဆရာ
ကျွန်တော်တို့လက်တွေ့ကြရစဉ်းစားလို့ရှိရင်လက်ရှိအဲ့ဒီလေးဦးကပဲတိုင်းပြည်မှာအမြင့်မားဆုံးတော့ခေါင်းဆောင်တွေပဲလေအဲတိုင်းပြည်ရဲ့အနာဂတ်အတွက်နော်တိုင်းပြည်သားနောက်ငင်းငင်းရေးအားလုံးခိစ္စအဝဝကိုဒီလေးဦးသဘောတူရင်ကျွန်တော်တို့အောင်မြင်အောင်ဆောင်ရွက်နိုင်မယ့်အလားအလာရှိတယ်ဒီလိုပဲယုံကြည်တယ်ဒါကြောင့်အလို့တောင်းဆိုတာ
တချို့တိုင်းရင်းသားကောင်းဆောင်တွေကလည်းဒီလေးဦးထဲမှာတိုင်းရင်းသားတွေဘက်ကကိုစားပြုတဲ့သူမပါတဲ့အတွက်တိုင်းရင်းသားကိစ္စတွေရောဆွေးနွေးတဲ့အထက်မှာပါနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေရှိကြပါတယ်ခင်ဗျဒီပေါ်မှာအခြေအနေနဲ့ဘယ်လိုများနားလဲပါလဲခင်ဗျာ
ဒါအသေးချပါပါတယ်ကဘလို့အသေးချပါလဲဆိုတော့ဒါတိုင်းပြည်ရဲ့ပြည်ပြည်ကြောင်းလဲမှုကိုနှိမ့်လန့်တဲ့ကြစနစ်တကျညီညီညွတ်သွားမယ်ဆိုရင်တိုင်းရင်းသားအရေးအသေးချအဲ့ဒီတည်းမှာပါပါမှာပါ
ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပုံမှန်436ပြင်ဖို့ပုံမှန်59စာလုံးပြင်ဖို့ဆိုပြီးတော့ NLD ကကြိုးပမ်းခဲ့တာနောက်ဆုံး88အဖွဲ့နဲ့လက်တွဲပြီးတော့နိုင်ငံတော်ဝန်မှလက်မှတ်တွေစုဆောင်းပြီးတော့လွှတ်တော်ကိုတင်ပြခဲ့တာခုအချိန်မှာဆရာတို့ရလက်အနေနဲ့ကောဘလို့အကျိုးရှိခဲ့တယ်တနည်းအားဖြင့်လွှတ်တော်ကဖွဲ့ထားတဲ့အခြေခံဥပဒေပြင်ဆင်လေးလက်သုံးသက်ကော်မတီအနေနဲ့ပေါ့ဒီ NLD ရဲ့ဒီကြိုးပမ်းမှုကိုဘလောက်ထိအတိအမှတ်ပြုခဲ့တယ်လို့ဆရာတို့အနေနဲ့ခြုံပြီးသုံးသပ်လို့ရပါလဲခင်ဗျာ
ကျွန်တော်တို့ကလေနိုင်ငံရေးမှာအရေးကြီးတာအကုန်လုံးဘယ်ကိစ္စမဆိုပြည်သူလူထုရဲ့ဆန္ဒကအရေးကြီးဆုံးပါ။တော့ပြည်သူလူထုရဲ့ဆန္ဒကိုကျွန်တော်တို့လေးသုံးချောင်းကမ်ပိန်းမှာကောင်းကောင်းမွန်မွန်ထုတ်ပြန်နိုင်ခဲ့တယ်။ပြည်သူဆန္ဒကဒီလိုရှိတယ်ဆိုရင်တနည်းနည်းနဲ့နိုင်ငံရေးရဲ့ပြည်ဝင်ပြောင်းလဲမှုကဒီကစပါ။ဒါကြောင့်ဒီဥစ္စာကျွန်တော်တို့လေးသုံးချောင်းကိုဆောင်ရွက်မှုကအကျိုးရှိပါတယ်လို့ကျွန်တော်ပြောချင်တာပါ။
ဒေါက်ဆန်းစုကြည်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအတွက်ဒီလွှတ်တော်အတွင်းကပဲပြင်မယ်ဆိုပြီးတော့ပြီးခဲ့တဲ့ပေါ်ထူးနေရာဆရာတို့ NLD ရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာကြားရပါတယ်ခင်ဗျ။ဆိုတော့တစ်ဖက်ကလည်းဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအတွက်ပြည်သူတွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတောင်းဆိုနေကြတာရှိတော့ကဒီလိုတောင်းဆိုမှုတွေနဲ့ပတ်သက်လို့ဆရာတို့ရဲ့ NLD ပါတီရဲ့သဘောထားသိပြသေးလားခင်ဗျ။ည
ံပေါ်တက်တယ်မတက်တယ်ဆိုတာကျွန်တော်တို့ပါတီကဆုံးဖြတ်ရမှာမဟုတ်ပါဘူးခင်ဗျ။ပြည်သူလူထုကဆုံးဖြတ်ပါလိမ့်မယ်။ကျွန်တော်တို့ကတော့ပြည်သူလူထုကိုလမ်းပေါ်တက်အနေနဲ့ဖြစ်စေတဲ့လမ်းကြောင်းကိုဘယ်တော့မှမယူဘူးလို့ကျွန်တော်ပါတီဥက္ကဋ္ဌ
ဒီကနေ့ဆိုရင်ပေါ့နော်ဒေါက်ဆန်းစုကြည်ကြရပြည်နယ်လွိုက်ကော်မြို့အထက်ကိုသွားပြီးတော့လူလူညီနဲ့တွေ့ဆုံပြီးတော့ဟောပြောတာလည်းတွေ့ရပါတယ်ခင်ဗျာဒီလှုပ်ရှားမှုတွေပေါ့လေလက်ရှိနိုင်ငံရေးအကျပ်တဲတွေကြော်လွှားနိုင်ဖို့အတွက်ဘယ်လောက်ထိတက်ရောက်မှုရှိတယ်လို့ဆရာအနေနဲ့ယုံကြည်ပါလဲခင်ဗျာ
ကျွန်တော်တို့လုံးဝတက်ရောက်မှုရှိပါတယ်ကျွန်တော်တို့အခုလိုအားလုံးချုပ်ပြီးတော့ပြန်စဉ်းစားလို့ရှိရင်ဒီ14ဦးပြီးဝေးတယ်ဆိုတာတွေက14ဦးတွေ့ဆုံတယ်ဆိုတာတွေကဒါတွေကကျွန်တော်တို့ရဲ့စူးစမ်းဆောင်ရွက်မှုတွေရလတ်လို့ကျွန်တော်တို့လိုယုံကြည်ထားပါတယ
်။အပြောင်းအလဲတွေရပ်တန့်သွားခဲ့မယ်ဆိုရင်ဒီအနောက်နိုင်ငံတွေအထူးသဖြင့် American တို့လိုနိုင်ငံကြီးတွေရဲ့မြန်မာနိုင်ငံပေါ်ပိတ်ဆို့ထားတဲ့ဒဏ်ခတ်မှုတွေကိုဆက်ပြီးတော့တိုးမြှင့်တင်နေဆိုတဲ့အယူအဆတွေလည်းပေါ်ထွက်နေတာကြားရပါတယ်။ဆရာတို့အနေနဲ့ရောဒီပိတ်ဆို့ပြစ်ဒဏ်ခတ်မှုနဲ့ပတ်သက်ပြီးတော့နောက်ဆုံး NLD ရဲ့သဘောထားဘယ်လိုများရှိပါလဲခင်ဗျာ
။ NLD ရဲ့သဘောထားကတော့ကျွန်တော်ပြည်ဝင်ပြောင်းလဲမှုအခုအချိန်မှာတော်ရည်ပြည်ဝင်ပြောင်းလဲမှုတွေကအလွန်နှေးကွေးနေတယ်လို့ကျွန်တော်တို့မြင်ပါတယ်။သို့တော်ဘယ်လိုပဲဖြစ်ဖြစ်လက်ရှိဆိုရောကျွန်တော်တန်းစီမှာတာဝန်ရှိတဲ့လူအလုံးရောမြန်မာနိုင်ငံရေနောက်ကျောင်းပြန်တဲ့အလို့ဘယ်ဖွဲ့စည်းမှာဘယ်ပုံကမှမလိုချင်ဘူးလို့ကျွန်တော်တို့အဲ့လိုယုံကြည်ပါတယ်။ဒါကြောင့်ဒီဥစ္စာအနေနဲ့ပတ်သက်ရင်တော့စိုးရိမ်စရာမရှိပါဘူးတိုးတက်မှာပါ
။တကယ်လို့ပေါ့ဆရာရဲ့ဆရာတို့ဘက်ကအတိအကတောင်းဆိုချက်ဖြစ်တဲ့ပုံမှန်436 59စာလုံးနဲ့မပြေနိုင်ခဲ့ဘူးဆိုရင်ပေါ့ခင်ဗျာနိုင်ငံရေးအလားအလာတွေပေါ့ဆရာရဲ့ဘယ်လိုများချုပ်ပြီးသုံးသပ်လို့ရနိုင်မလဲခင်ဗျာ။
အဲ့လိုဖြစ်ရင်တော့နိုင်ငံရေးအလားအလာမကောင်းဘူးတည်ငြိမ်အခြေအနေသိအခြေအနေမကောင်းဘူးကျွန်တော်တို့တကယ်ပြည်ရင်ပြောင်းလဲမှုကိုဥတည်တဲ့သဘောထားမျိုးတွေလွှမ်းမိုးဖို့လိုပါတယ်ကြာ
ဆရာတို့လည်းကြားမှာပေါ့ကရင်ပြည်နယ်မှာမြန်မာစစ်ဘက်ကထိတ်တန့်အရာရှိ3ယောက်ကလူသားမဆန်တဲ့ရက်စက်မှုတွေစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့ဟာဘတ်တက္ကသိုလ်ရဲ့လေ့လာချက်တစ်ခုကထုတ်ပြန်လိုက်တာတွေ့ရပါတယ်ဆရာတို့အနေနဲ့ရောဘယ်လိုတွေများသဘောထားရှိပါလဲခင်ဗျဒါတွေကဖြစ်နိုင်ခြေရှိသလား
ကျွန်တော်တို့ဒီဥစ္စာဘယ်လိုပြောမလဲဆိုဆရာကြီး သမားစကားကြည့်ပါလေ။ရာဇုပေးကြည့်မလို့တဲ့။ကျွန်တော်တို့အဲ့ဒီလိုကျူးလွန်လာတဲ့ဟာတွေဒီတိုးကိုယ်တွေကျွန်တော်ပြောတာမဟုတ်ဘူး။ဘယ်သူတည်းဆိုတချိန်ချိန်မှာတော့ပေါ်လာမှာပဲဆိုတော့ကျွန်တော်တို့တော့ပြောပြတ
ယ်။နောက်ဆုံးအနေနဲ့ပေါ့ဆရာ။အလို့တဲ့နောက်ကိုပါကြီးတက်ဖြတ်ခံရမှုပေါ့လေ။ဆရာတို့လည်းဒါစိတ်ဝင်စားရှိနေမှာပဲ။ဆရာတို့အနေနဲ့ကဘယ်လိုတွေများမြင်ပါလဲခင်ဗျာဒီဖြစ်ရတဲ့ပတ်သက်ပြီးတော့
။ကျွန်တော်တို့ဟိုမကြာခဏဒါမျိုးတွေကဖြစ်တတ်တယ်ဘယ်လိုထုတ်ခေါ်နိုင်လဲဟာအတော့ရှားပါတယ်ဆိုတော့အဲ့ဒီလိုဖြစ်တတ်တဲ့အားတွေကတခုပဲလို့ကျွန်တော်တော့အဲ့လိုပဲယူဆပါတယ်နောက်ပြီးတော့အခုစုံစမ်းစစ်ဆေးတာတွေလည်းနည်းနည်းစောင့်ပြီးတော့နားထောင်ဖို့လိုပါတယ်ကျွန်တော်အခုပြီးသလောက်တော့ကြားရသလောက်တော့ inquest ပေါ့ခင်မှုခင်ကင်းလောက်ပဲဖွင့်လာသေးတယ်နော်တကယ်တော့လူတယောက်သတ်ခံတာပါအသတ်ခံရတယ်ဆိုလူသားမှုပါပဲဒါတွေဖွင့်မယ်လုပ်တယ်လို့ကျွန်တော်မကြားသေးဘူး
ဟုတ်ကဲ့ဆရာဦးညံဝင်ကျေးဇူးများတင်ပါတယ်ခင်ဗျာ
အောင်ပါ